Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ်စက်တင်ဘာ9ရက်တောက်ကြနေညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေစတင်အတန်းလွှင့်နေပါခင်ဗျာ။ဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ညနေပါ
မင်္ဂလာညနေခင်းပါသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုသားညုံဦးနဲ့ကျွန်မအနံလောက်လို့ပြောပြပေးမှာပါမြောက်ကိုရီးယားနိုင်ငံကတောက်ကြနေကဖြစ်ပွားခဲ့တဲ့ပြင်းအား 5.3 အဆင့်ရှိတဲ့ငလျင်ဟာနျူကလ িয়ার စမ်းသပ်မှုအရှိန်ကြောင့်ဖြစ်ပွားခဲ့တာလို့မြောက်ကိုရီးယားကအတည်ပြုပါတယ်ဆီးရီးယားနိုင်ငံအပြစ်ခတ်ရဆဲရင်နဲ့ပတ်သက်လို့အရေးကြီးတဲ့သဘောတူညီချက်တရရမယ်ဆိုတဲ့မျှော်လင့်ချက်ဟာမရေရာဘူးလို့အမေရိကန်သံတမန်တွေကပြောပါတယ်ပဲရစ်မြို့မှာ gas oil 6လုံးပါကာစင်ကိုတည်တည်င်းပတ်တဲ့ဖန်စီတွေ့ရှိခဲ့တာနဲ့ဆက်နွယ်ပြီးတော့တီချန်စီမှုမှာပါဝင်နေဆိုတဲ့တန်ရရနဲ့အမျိုးသမီး၃ဦးကိုပြင်သစ်ရဲကဖမ်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကြားမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့မြစ်စုံရေကာတာရဆိုင်ဖို့အတွက်ကချင်ဒေသခံတွေဒီကနေ့တောင်းဆိုခဲ့ကြပါတယ
်မြစ်စုံစီမံကိန်းချက်သိမ်းပေးဖို့နော်ပြီးရင်ကျွန်တော်တို့ဒေသခံတွေငိုမူရမူလနေရတို့လွတ်လပ်စွာနေထိုင်ပွင့်ခွင့်ရရှိအောင်
စနေဖော်ထုတ်ပွဲကိုအဓိကဦးဆောင်သူဒေါခွန်ကြာပြောတော်တာဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါဒါပြင်နိုင်ငံတော်တိုင်းမင်္ဂပုတ်ကိုတော်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမြန်မာပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေဘယ်လိုဆက်ဖြစ်လာနိုင်သလဲဆိုတာနဲ့တခါဒီကနေ့ကြောက်တဲ့ဥက္ကဋ္ဌနေ့မှာအမျိုးသားပြန်လည်တင်မြင်ရင်တိုင်းသားအားလုံးကိုကြမာကိုဖန်ပြီးခွင့်ရဖို့ရခိုင်ပြည်သူတွေတောင်းဆိုလိုက်တဲ့အကြောင်းအပေါ်ဝင်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီး15နှစ်ကြာနယူးယောက်မြို့ရဲ့အခြေအနေစတာတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီကြောင်းနေ့မတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်တဲ့ကိုသားညုံတို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကဖောက်ကရီနျူကလ িয়ার စမ်းသပ်တဲ့နေရာအနီးမှာတောက်ကြနေကဖြစ်ပွားခဲ့တဲ့ပြင်းအား 5.3 အဆင့်ရှိတဲ့ငလျင်ဟာနျူကလ িয়ার စမ်းသပ်မှုအရှိန်ကြောင့်ဖြစ်ပွားခဲ့တာလို့မြောက်ကိုရီးယားကအတည်ပြုပါရယ်အမေရိကန်ဘူမိဗေဒတိုင်းထွာရေးနဲ့ဥရောပအေဂျင်စီတွေကတောက်ကြနေကိုရီးယားဒေသစံတော်ချိန်မနက် 9:00 ခွဲမှာငလျင်လှုပ်သွားတာကိုသိရှိလိုက်တာပါပောက်ကွဲမှုကြောင့်ငလျင်လှုပ်သွားတာဖြစ်နိုင်တယ်ဆိုပြီးတရုတ်ငလျင်ကွင်းရဲ့ဌာနကပြောပါရယ်ခုအခါနျူကလ িয়ার ထိုက်ဖူးအသေးစားတွေကိုဒုံးကျည်အမျိုးသားပေါင်းစုံမှအသုံးပြုနိုင်ပြီဖြစ်တဲ့နျူကလ িয়ার လက်နက်တွေကိုမြောက်ကိုရီးယားကအအောင်မြင်မြင်ဆက်သခဲ့တာဖြစ်တယ်လို့နျူကလ িয়ার လက်နက်ထိုက်ဖူးသုတေသနဌာနရဲ့ကြေညာချက်ကိုမြောက်ကိုရီးယားနိုင်ငံပိုင်ရုပ်မြင်သံကြားဌာန KCNA ကဖတ်ကြားသွားပါရယ်မြောက်ကိုရီးယားရဲ့မဟာဗျူဟာကျနျူကလ িয়ার စမ်းသပ်မှုတွေအပေါ်ဆန့်ကျင်နေတဲ့အမေရိကန်နဲ့ရံဖက်နိုင်ငံတွေကနေတန်ခတ်ပိတ်ဆို့မှုတွေလုပ်မယ်ဆိုတဲ့ချိန်ချောက်မှုတွေကိုတုံ့ပြန်တဲ့လောက်ရတစိမ့်တပိုင်းအဖြစ်အခုလိုနျူကလ িয়ার ထိပ်ဖူးစမ်းသပ်ဖောက်ကွဲတာဖြစ်တယ်လို့ KCNA သတင်းကြေညာသူကဖတ်ကြားသွားပါရယ်နျူကလ িয়ার စမ်းသပ်မှုလုပ်မယ်ဆိုတဲ့သူ့အစီအစဉ်ကိုမြောက်ကိုရီးယားကနိုင်ငံတကာအတိုင်းအဝိုင်းကိုကြိုတင်အကြောင်းကြားခဲ့ခြင်းမရှိပါဘူးစက်တင်ဘာလ9ရက်နေ့ဟာမြောက်ကိုရီးယားနိုင်ငံတည်ထောင်တဲ့68နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တယ်လို့အရေးကြီးတဲ့အားလိုက်ရဲ့အဖြစ်နျူကလ িয়ার လက်နက်တွေစမ်းသပ်လေးရှိပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တဲ့၅ချိန်မြောက်ဒီနျူကလ িয়ার စမ်းသပ်မှုကိုတောင်ကိုရီးယားသမ္မတပက်ကွန်ဟေကပြင်းပြထန်ထန်ပြစ်တင်ရှုံချလိုက်ပါတယ်။ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှီဟီဒီဆူဂါကလည်းမြောက်ကိုရီးယားကိုဥပဒေမဲ့တဲ့အင်းနေချင်းနိုင်ငံတစ်ခုအဖြစ်ပြောဆိုသလိုတန်ခတ်ပိတ်ဆို့မှုတွေကိုသုံးမြှုပ်ဖို့စဉ်းစားမယ်လို့ပြောပါရယ်။
ဆီးရီးယားနိုင်ငံပြစ်ခတ်ရစိမ်းနဲ့ပတ်သက်လို့အရေးကြီးတဲ့သဘောတူညီချက်တရရမယ်ဆိုရဲမျှော်လင့်ချက်ဟာမရေရာဘူးလို့အမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီနဲ့အတူပါသွားတဲ့အမေရိကန်သံတမန်တွေကပြောပါတယ်။နိုင်ငံကြီးဝန်ကြီးကယ်ရီဟာရုရှားနိုင်ငံကြီးဝန်ကြီးဆာဂီလက်ဖ်နော့နဲ့ဆီးရီးယားနဲ့ပတ်သက်ပြီးတော့နောက်တစ်ကြိမ်ဆွေးနွေးဖို့ရှိနေတာပါ။ဒါပေမဲ့လည်းဒီဗိုလ်တုံးနေ့နဲ့ဂျာရီနေ့တွေမှာမစ္စတာလက်ဖ်နော့နဲ့၄ကြိမ်တည်းမနဲ့တယ်လီဖုန်းဆက်စကားပြောခဲ့တဲ့ဝန်ကြီးကယ်ရီကတော့ဒီကနေ့ဆွစ်ဇာလန်နိုင်ငံမှာစတင်မဲ့တရမကကြာနိုင်တဲ့နောက်တစ်ကြိမ်ညှိနှိုင်းဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့အကောင်းမြင်မျှော်လင့်ထားပါတယ်။ရက်တံကြာညှိနှိုင်းဆွေးနွေးနေရတဲ့အဓိကအကြောင်းရက်တွေဟာအကောင့်ထဲပေါ်ရေးနီးနာဆိုင်ရာကိစ္စရပ်တွေဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကတော့ပြောပါတယ်။အဓိကချက်တစ်ခုကတော့ဒီအလက်ပိုမြို့ကိုပြန်ပြီးတော့သိမ်းယူမှုတွေမလုပ်ဖို့ဖြစ်တယ်လို့နိုင်ငံကြီးဝန်ကြီးကယ်ရီနဲ့တူလင်းပေါ်ပါသွားတဲ့နိုင်ငံကြီးဌာနရာရှိတူကသတင်းတောက်တွေကိုပြောပါတယ်။အပြစ်ခတ်တွေရက်စဲလက်ယုံတက်တက်မဟုတ်ဘဲနဲ့ပြစ်ခတ်ရက်စဲမှုလုပ်ပြီးတဲ့နောက်ပိုင်းဆီးရီးယားနိုင်ငံမှာခေါင်းဆောင်မှုတစ်ဖြစ်လာစီဖို့အတွက်ဒီအသွင်ကူးပြောင်းရေးအဆင့်အတွက်ဆောင်ရွက်နိုင်ဖို့ရည်မှန်းထားတယ်လို့လည်းသူကပြောပါတယ်။ရုရှားအနေနဲ့ကတော့တမရဘတ်ရှော့အယ်အာဆက်ဆက်ပြီးတော့အာဏာထိန်းထားဖို့လူလာပြီးတော့တဘောရာပြုတ်ပြောင်းတဲ့အတိုက်ခံတွေနဲ့တူရကီတို့ကတော့တမရဘတ်ရှော့အယ်အာဆက်ရှိနေသည်ဖြင့်အသွင်ကူးပြောင်းရေးသဘောတူညီချက်ရနိုင်မှာမဟုတ်ဘူးဆိုတာကိုခုခံညှင်းဆိုနေပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံအလက်ပိုမြို့အနေမှာကျင်းပနေတဲ့တဘုံအဖွဲ့အစည်းအဝေးတစ်ခုလေကြောင်းကနေပုံကျဲတက်ကြိုက်ခံခဲ့ရပြီးတဲ့နောက်ဖာသာအယ်ရှမ်တဘုံအဖွဲ့အစည်းမြင့်ကောင်းဆောင်သူဦးသေးဆုံးသွားတဲ့အကြောင်းတဘုံအဖွဲ့တရင်ရင်းမြစ်တွေကပြောပါရယ်အဘူဟာဂျာအယ်ဆုံစီအမည်နဲ့လူသိများတဲ့အဘူအိုမာဆာရာကွီဖာ အလပိုမြို့ကကျေးလက်နေရာတခုမှာလေကြောင်းတက်ခတ်ခံရမှုအတွင်းသိဆုံးသွားတာပါ။တက်ခတ်တဲ့လေယာဉ်ဟာဘယ်နိုင်ငံကလဲဆိုတာတရားဝင်မသိရသေးပေမဲ့တပုံတို့ရဲ့အပြောအရတော့အမေရိကန်ဘုံကျဲလေယာဉ်တစ်စီးကလာတိုက်သွားတာလို့ဆိုပါတယ်။အရင်ကအယ်ခိုင်ဒါအဖွဲ့နဲ့ဆက်ဆက်ခဲ့မှုတဲ့ Fatah al-Sham အဖွဲ့ကတော့သိဆုံးသွားတဲ့ကောင်းဆောင်ကိုအာဇာနည်တအုပ်အဖြစ်သူတို့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ Army of Conquest မဟာမိတ်တပုံကောင်းဆောင်တွေအစည်းအဝေးကျင်းပနေတော့လေကြောင်းကနေဘုံကျဲတက်ခတ်တာကြောင့် Squab နဲ့တခြားမဟာမိတ်တပုံအဖွဲ့တပ်မှု Abdul Muslim al-Sham တို့သိဆုံးသွားတယ်လို့ Syria လူခွင့်ရေးလေလာဆောင်ကြီးရဲ့အဖွဲ့ကပြောပါတယ
်။ Paris မြို့မှာ Gaso 6လုံးပါတဲ့ကားတစ်စင်းကိုဒီသတင်းပတ်ထဲကဖမ်းဆီးတွေ့ရှိခဲ့တာနဲ့ဆက်နွယ်ပြီးတော့ဒီကြံစီတက်ခိုက်မှုမှာပါဝင်တဲ့ဆိုတဲ့တန်တရားနဲ့အမျိုးသမီး3ဦးကိုပြင်သစ်ရဲကဖမ်းဆီးလိုက်ပါတယ်။အသက်19နှစ်ကနေပြီးတော့39နှစ်ကြာအမျိုးသမီး3ဦးဟာအကြမ်းဖက်မှုတွေကျူးလွန်မှုပြင်ဆင်ကြိုးပမ်းနေတဲ့အဆွမ်းရောက်သူတွေဖြစ်ကြတယ်ဆိုပြီးတော့ပြင်သစ်ပြည်ထောင်ဝင်ကြီး Barnett Kashnov ကပြောပါတယ်။Paris မြို့ Notre Dame ဘုရားကျောင်းကြီးမှာအခုသတင်းပတ်စောပိုင်းတော့ကဂက်ဆိုးတွေတင်ထားတဲ့ကားတစ်စင်းကိုဖမ်းဆီးတွေ့ရှိပြီးတဲ့နောက်စုံစမ်းစစ်ဆေးမှုတွေလုပ်ရကနေပြီးတော့အခုလိုမျိုးဒီအမျိုးသမီး3ဦးကိုဖမ်းဆီးရမိတာပါ။ကားပိုင်ရှင်ဟာအဲ့ဒီအမျိုးသမီးကြီးတဲကတဦးရဲ့ဖခင်ဖြစ်ပါတယ်။ဖမ်းဆီးခံရသူအမျိုးသမီးတဦးဟာဖမ်းဆီးစစ်မှာပြစ်ခတ်ခံခဲ့ရပြီးတော့ဖမ်းဆီးသူရဲအရာရှိတဦးကတော့ဓာတ်ထိုင်ရထားပါတယ်။2015ခုနှစ်ကတည်းကဆိုလို့ရှိရင်ပြည်သက်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းလူပေါင်း200ကျော်သေဆုံးခဲ့ရပါတယ်။ဒီနှစ်တစ်နှစ်ထဲမှာလည်းအကြက်ဖက်လိုအပ်တူနဲ့ဆက်နေပြီးတော့လူပေါင်း260ကိုဖမ်းဆီးခဲ့တယ်လို့ပြည်ထောင်ဝင်ကြီးကပြောဆိုပါရခင်ဗျာ
။ UAE ဘေးကန်အတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားဟာသမ္မတတပ်တန်းအတွင်းနောက်ဆုံးအကြိမ်ဖြစ်တဲ့အာရှကတူခီစင်ကိုအဆုံးသတ်လိုက်တယ်လို့တဟာအိုဘားမားရဲ့နိုင်ငံခြားရေးမူဝါဒအရအာရှဒေသနဲ့ရေရှည်ချိတ်ဆက်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံရတဲ့ပထမဆုံးအမေရိကန်သမ္မတတဦးဖြစ်ရတဲ့အတွက်ဂုဏ်ယူမိကြောင်းနဲ့ဇန်နဝါရီလမှာသူ့သမ္မတတပ်တန်းကုံဆုံးလို့နောက်တက်လာမဲ့သမ္မတတစ်ကလည်းအာရှဒေသကိုဦးစားပေးအဖြစ်ဆက်လက်ထားရှိဖို့မျှော်လင့်တဲ့အကြောင်းအာဆီယံထိပ်သီးညီလာခံကျင်းပရာလာအိုစ်နိုင်ငံကမထွက်ခွာခင်သတင်းစာရှင်းလင်းပွဲတစ်ခုမှပြောသွားပါတယ်။သူရဲ့မျောလင့်ချက်မြန်မာချက်ကတော့နောက်တက်လာမဲ့သမရတစ်ကအာရှဒေသနဲ့တီးလို့ဆက်ပြီးထိတွေ့ဆက်ဆံသွားဖို့ဖြစ်ပြီးအာရှဟာတိုးတက်လာနေတဲ့နိုင်ငံတွေရှိရာမတူကွဲပြားမှုတွေအများဆုံးရှိရာနေရာဖြစ်တယ်လို့ကမ္ဘာအသက်ငယ်ဆုံးမျိုးဆက်တွေရှိတဲ့နေရာလည်းဖြစ်တယ်။စီးပွားကူတန်းရောင်းဝယ်ရေးတွေအာရှမှာစတင်မှဖြစ်တယ်လို့အမေရိကန်ထုတ်ကုန်ပစ္စည်းတွေရောင်းချနိုင်မဲ့နေရာဖြစ်တာကြောင့်အခြေခံအားဖြင့်အမေရိကန်တွေအတွက်အလုတ်ကိုင်းတွေဖန်တီးပေးမဲ့နေရာလည်းဖြစ်ပါတယ်လို့အိုဘားမားကပြောသွားပါတယ်။အိုဘားမားရဲ့အာရှခီးစဉ်ဟာအစပိုင်းမှာတိတ်အဆင်မပြေခဲ့ပေမဲ့လို့ခီးစဉ်အဆုံးမှာတော့ချောမမွေရှိခဲ့ပါတယ်တရုတ်နိုင်ငံကိုရောက်တဲ့အချိန်မှာလျှင်ဘောကဆင်းဖို့လေကားအဆင်သင့်မရှိတာခီးစဉ်အတွင်းမြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်တာတွေအပြင်ဖိလစ်ပိုင်သမရရဲ့ပုံကိုရေးအရာပုတ်ခတ်ပြောဆိုရတဲ့နဲ့ကြုံခဲ့ရပါတယ်ဒါကြောင့်လဲသမရနှစ်ဦးတို့တွေ့ဆုံမဲ့အစီအစဉ်ကိုအစပိုင်းမှာဖျက်သိမ်းခဲ့ပါတယ်နောက်ပိုင်းမှာတော့ဖိလစ်ပိုင်သမရဘက်ကသူ့ရဲ့ပြောဆိုမှုအတွက်နောက်နာရမိကြောင်းပြောဆိုခဲ့တယ်လို့ညီလာခံဖေးပါမှာနောက်ဆုံးမှာတော့သမရနှစ်ဦးခဏသာတွေ့ဆုံစကားပြောခဲ့ကြပါတယ်
ကမ္ဘောဒီးယားနိုင်ငံမှာဝန်ကြီးချုပ်ဟွန်ဆန်ရဲ့နှစ်ပေါင်းများစွာအာဏာရှင်အုပ်ချုပ်မှုကိုစိန်ခေါ်တဲ့နိုင်ငံရေးအရတင်းမာမှုတွေရောကြသွားတဲ့လက္ခဏာမျိုးမတွေ့ရသလိုဒီကနေ့မှလည်းအစိုးရနဲ့တိုက်ခတ်နေကြလက်မှတ်တွေပေါ်မှာရောတရားရုံးမှာပါထိတိုက်တွေ့မှုတွေရှိပါတယ်။အခုနောက်ဆုံးတင်းမာမှုတွေကတော့ကမ္ဘောဒီးယား National Rescue Party ရဲ့ဒုတိယခေါင်းဆောင်ဖြစ်တဲ့ကမ်ဆွန်ခပ်ကိုဖနွားမင်အုပ်ချုပ်ရေးဒေသဆိုင်ရာတရားရုံးမှာတရားစွပ်စုထားတဲ့ကိစ္စဖြစ်ပါတယ်။ကမ်အနေနဲ့တရားရုံးစိန်ခေါ်စာကိုလစ်လျူပြုမှုတဲ့အပြစ်ရှိတဲ့အကြောင်းဆုံးဖြတ်ခံရင်တော့ထောင်ဒဏ်6လကျခံရပွဲရှိပါတယ်။ဒီနေ့တောက်ကြနေမနေ့ပိုင်းစတင်တဲ့တရားရုံးကြားနာမှုကိုခံကမတော်ပါဘူး။ကမ္ဘောဒီးယားပြည်သူတွေသူ့ရဲ့လွတ်လပ်ခွင့်နဲ့လုံခြုံမှုကိုခံစားရတဲ့အထိသူဆက်ပြီးတော့တိုက်ပွဲဝင်သွားမယ်အကြောင်းခံကသူ့ပေါ်ထောက်ခံသူတွေရှိမှပြောပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုပိတ်ပင်ပြီးတော့လာမယ့်ရွေးကောက်ပွဲမှာသူပါဝင်ခွင့်မရအောင်လို့အစိုးရကတရားရေးစနစ်ကိုတုံးပြီးတော့သူ့ပေါ်မှာဆွဆွဲပြောဆိုနေတာဖြစ်တယ်လို့လည်းသူကပြောပါတယ်။အခုဖြစ်ရဆိုလို့ရှိရင်ရှင်းနှစ်ဂျွန်လမှာကျင်းပမယ့်ဒီဒေသနာရွေးကောက်ပွဲတွေမတိုင်ခင်အတိုက်ခံခေါင်းဆောင်တွေရဲ့မဲဆွဲလှုပ်ရှားမှုတွေကိုအနောက်ရှက်ဖြစ်အောင်လုပ်တဲ့ကြိုးပမ်းမှုတွေတကတခုဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအထူးရွေးကောက်ပွဲတွေကို2018ခုနှစ်မေလလယ်ကြားမှာကျင်းပမှာဖြစ်ပေမဲ့ဒေသစစ်ရွေးကောက်ပွဲတွေမှာအနိုင်ရတာကလာမယ့်အထူးရွေးကောက်ပွဲအတွက်အားသာချက်တခုဖြစ်တာကြောင့်ရှိပါတယ်။
ပရတင်နိုင်ငံလန်ဒန်မြို့ကိုတွားရောက်မဲ့ခီးရဲတွေအတွက်တရုတ်လေကြောင်းလိုင်းရဲ့လုံခြုံရေးအကြံပေးချက်တွေနဲ့ပတ်သက်လို့ပရတင်နိုင်ငံရေးသမားတွေကြားမကျေနပ်မှုတွေထွက်ပေါ်လာတဲ့အပေါ်တရုတ်လေကြောင်းလိုင်းကတောင်းပန်လိုက်ပါတယ်။လူမျိုးပေါင်းစုံနေထိုင်တဲ့လန်ဒန်မြို့မှာဘလောက်အန္တရာယ်ကင်းတယ်လဲဆိုတာကိုယ်တိုင်လာရောက်ကြည့်ဖို့လေကြောင်းလိုင်းအရာရှိတွေကိုနိုင်ငံရေးသမားတယောက်ကဖိတ်ကြားခဲ့တာပါ။တရုတ်နိုင်ငံရဲ့အထင်ကရလေကြောင်းလိုင်းမှာခီးတဲ့ ဖတ်ဖို့ပေးထားတဲ့ Wings of China magazine ထဲမှာဖော်ပြခဲ့တဲ့ဆောင်းပါးထဲကအချက်တချို့ဟာစီလျောင်းမှုမရှိတဲ့ဖော်ပြချက်မဟုတ်တလို့ကုမ္ပဏီရဲ့အပေါ်မဟုတ်တဲ့အကြောင်းသရုပ်လေးချောင်းလိုက်ကကြာရာပြည်နှစ်ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်
American Republican သမ္မတအလောင်း Donald Trump နဲ့ Democratic သမ္မတအလောင်း Hillary Clinton တို့ဟာမြို့သားလူမျိုးဆိုင်ရာကိစ္စရပ်တွေကိုအဓိကပြောဆိုခဲ့ကြတဲ့ရုပ်သံကားတွေတိုက်ရိုက်ထုတ်လွှင့်တဲ့ဆွေးနွေးမှုတွေပြီးနောက်တစ်ရက်မှာတော့တယောက်နဲ့တယောက်ပြင်းထန်ဆုံးဝေဖန်မှုတွေနဲ့အပြန်အလှန်ထိုးနှက်ခဲ့ကြရတယ်။ဗိုလ်တုံးနေ့ညပိုင်းက Ohio ပြည်နယ် Cleveland မြို့ကဆက်စပ်ရောင်းတစ်ခုမှာ Mr. Trump က Mrs. Clinton ရဲ့လှုပ်ဆောင်ပုံတွေဟာတိုင်းပြည်ရဲ့စစ်တေသနာပရိချုပ်တယောက်ဖြစ်ဖို့အတွက်မသင့်လျော်ဘူးဆိုတာကိုပို့ပြီးတော့တက်တည်ပြနေတယ်ဆိုပြီးတော့ဝေဖန်သွားတာဖြစ်ပါတယ်ခင်ဗျာ
။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကုသညုံတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့မြစ်ဆုံရေကာတာသတင်းနဲ့ဆက်ကြပါတယ်။အချင်းပြည်နယ်မြစ်ဆုံရေကာတာစီမံကိန်းကြောင့်နေရက်ရွှေ့ခံရတဲ့ကြေးရွာသားတွေကသူတို့မူရင်းဒေသမှာပြန်လည်နေထိုင်အခြေချခွင့်ပြုဖို့ဒီကနေ့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ကချင်ပြည်နယ်မြစ်ဆုံရေကာတာစီမံကိန်းရဲ့ဆိုင်ဖို့အတွက်လည်းမြစ်ဆုံရက်မှာသဘောထားဆန္ဒထုတ်ဖော်ပြီးတင်းလာရှင်းလင်းပွဲတရက်လည်းလုပ်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်အကူမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဦးသိန်းစိန်အစိုးရလက်ထက်ကယာယီရက်ဆိုင်ထားတဲ့မြစ်ဆုံရေကာတာတည်ဆောက်ရေးအစီအစဉ်ကိုလက်ရှိအစိုးရတစ်လက်ထက်မှာပြန်လည်မစတင်စေဖို့ရည်ရွယ်ပြီးဒေသခံပြည်သူတွေကဒီကနေ့မေခနဲ့မလိခမြစ်ဆုံကမ်းခြေမှာဆန္ဒထုတ်ဖော်ပြီးတောင်းဆိုခဲ့တာဖြစ်ပါတယ်။ဒီဆန္ဒထုတ်ဖော်တောင်းဆိုပွဲကိုဥဆောင်စီစဉ်သူတဦးဖြစ်တဲ့ဒေါ်ဂျာခွန်ကအဓိကဒေသခံတွေရဲ့လူလားချက်ကိုအခုလိုပြောပါတယ်
။အာမြေဆောင်စီမံကိန်းချက်သိမ်းပေးဖို့နော်။ပြီးရင်ကျမတို့ဒေသခံတွေငကိုမူရမူလနေရတို့လွတ်လပ်စွာနေထိုင်ပွင့်ခွင့်ရရှိအောင်ပေါ့။ကျမတို့သဘောထားဆန္ဒတွေထုတ်ပြန်နေတယ်။တရင်စာချင်းလင်းပွဲလုပ်တာ။စေနိုင်မှာစပါလိမ့်ဆန်း
။ဆန္ဒထုတ်ဖော်ပွဲမှာဒေသခံတွေရဲ့သဘောထားကိုလည်းထုတ်ပြန်ခဲ့တယ်လို့ဒေါ်ဂျာခွန်ကအခုလိုဆက်ပြောပါတယ်
။ကျမတို့မြေဆုံဒေသဟာပချင်းမြို့နယ်စုရီရဲ့တန်ဖိုးမြစ်ဆက်တိုင်းရဲ့နေရာတစ်ခုဖြစ်တဲ့အတွက်ကြောင့်မို့ကျမတို့မြေဆုံရေကာတာကိုလုံးဝဖြတ်သိမ်းဖို့အတွက်ပြည်သူအားလုံးနဲ့လက်တွဲဆန့်ကျင်ပြီးလှုပ်ဆောင်သွားမယ်။အဲနောက်တစ်ခုကဒေသခံပြည်သူများရဲ့ငကိုမူလနေရာမှာပြန်လည်တည်ထောင်နိုင်ဖို့နဲ့နော်ကိုရဲ့ဒေတာဖြစ်တယ်ဆိုကိုပိုင်ဆိုင်သွားဖို့စူးစမ်းသွားမယ်။မြေဆုံရေကာတာစီမံကိန်းကိုရာသက်ပံရဆိုင်ဖို့ဘတော်မှနောက်ထပ်မလုပ်ဖို့ပေါ့နော်အစိုးရအဆက်ဆက်ကိုဆက်လက်တိုက်တွန်းသွားမယ်။ဒေတာခံပြည်သူများရဲ့သဘောထားစင်တာမပါနဲ့ကိုလင်းမြင်တာမှုမရှိတဲ့ဒီကြည့်စီမံကိန်းကိုများကျွန်တော်တို့မတို့ကလက်ခံမှာမဟုတ်ဘူးပေါ့အဲမျိုးသဘောထားထုတ်ပြန်ချက်၅ချက်ကိုပေါ့ကြေညာထားပါနဲ့။
မြစ်ဆုံရေကာတာစီမံကိန်းကို2009ခုနှစ်မှာစတင်အကောင်အထည်ဖော်ခဲ့ပြီးစီမံကိန်းဒေသအတွင်းမှာရှိတဲ့ကျေးရွာတွေကိုနေရာသစ်မှာပြောင်းရွှေ့စေခဲ့တာကြောင့်ဒေသခံတွေဟာနေရာသစ်မှာလုပ်ကိုင်စားတောက်ဖို့လျားမြေအခက်အခဲတွေတွေ့ကြုံရပါတယ်။ဒီစီမံကိန်းကိုလုံးဝရပ်ဆိုင်ကြောင်ကြေညာနိုင်ရင်တော့ဒေသခံတွေဟာမူလဒေသမှာပြန်လည်လုပ်ကိုင်နိုင်လိမ့်မယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်ခန်းကပြောပါတယ
်။လွန်ခဲ့တဲ့အချိန်ရောအခုလက်ရှိအချိန်ရောဒီတခါနေရဒီပတ်ဝန်းကျင်မှာအကောင်းအောင်အလုပ်လုပ်လို့မရဘူးပေါ့အဲသူတို့ပိုင်းနေနေနေနေလဲသူတို့လုပ်ပိုင်းခွင့်မရှိသေးဘူးဒါကြောင့်လူထုအနေနဲ့အင်တာတဲ့အပိုင်းတွေရှိတယ်ဒါကြောင့်ရှင်းရှင်းလင်းလင်းနဲ့ဒီဟာကိုထုတ်ဖော်မယ်ဆိုရင်တော့ဒီတခါနေရလဲဒီဒေတာကိုသွားပြီးမှငါကဒီမှာလုပ်စားနိုင်မဲ့အခြေအနေမျိုးဖြစ်တယ်အခုတော့အခက်ခဲနဲ့ကြုံနေရတယ်အခုတချို့တွေကဒီကြောင်းရွှေ့တဲ့မြန်မာဘာကခေတ်ကနေညီရတဲ့ပုံစံမျိုးဖြစ်တယ
်။မြစ်ဆုံစီမံကိန်းစတင်ခဲ့တဲ့နောက်ဒေသခံလူမှုအတိုင်းအဝိုင်းနဲ့သဘောအပတ်ဝန်းကျင်ကိုထိခိုက်နစ်နာနိုင်တယ်ဆိုတော့စန့်ကျင်ကန့်ကွက်တာတွေရှိခဲ့တဲ့နောက်2012ခုနှစ်မှာသမရဦးသိန်းစင်ကသူ့အစိုးရတက်တန်းကာလအတွင်းမှာရပ်ဆိုင်ထားခဲ့ပါတယ်။လက်ရှိအစိုးရအသစ်တက်လာပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လို့ကြောင်းဆွေးနွေးပြောဆိုတာတွေရှိလာခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့အစိုးရအသစ်က ARD မြစ်ဆုံမြို့ဝိုင်းရေအားလျှပ်စစ်စီမံကိန်းတွေကိုလေးလာစီစစ်သုံးသပ်ရေးကော်မရှင်ဖွဲ့စည်းပြီးဒီစီမံကိန်းတွေဟာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာနိုင်ငံတကာစံသတ်မှတ်ချက်တွေပြည်တွင်းဥပဒေတွေနဲ့ကန့်ညီမှုရှိမရှိသုံးသပ်ဖို့ပြင်ဆင်နေပါတယ်။ဒီကော်မရှင်ရဲ့သုံးသပ်မှုပထမအစီရင်ခံစာကိုဒီနှစ်နိုဝင်ဘာလအတွင်းမှာသမရစီကိုတင်ပြဖို့သတ်မှတ်ထားပါတယ်။ဒီအစီရင်ခံစာရဲ့သုံးသပ်ချက်ပေါ်မှာမူတည်ပြီးစီမံကိန်းကိုဆုံးဖြတ်ဖွယ်ရှိနေပါတယ်။ဒီစီမံကိန်းကိုလုံးဝရပ်ဆိုင်ပြစ်မယ်ဆိုရင်တော့စီမံကိန်းအတွက်လက်ရှိကာလအထိရင်းနှီးထားတဲ့အမေရိကန်ဒေါ်လာ800ကိုပေးလျော်ရမယ်သဘောရှိပါတယ်။ စီမံကိန်းကိုအကောင့်ထဲပေါ်မယ်ဆိုရင်တော့တနည်းကိုအခွန်ငွေအမေရိကန်ဒေါ်လာတန်900ရရှိပြီးမြေဆုံကထွက်မဲ့လျှက်စစ်တပ်အားဆရာခိုင်နှုံးကိုလည်းမြန်မာနိုင်ငံကအခမဲ့ရရှိမှာဖြစ်ပါတယ်အခုလက်ရှိအနေအထားအတိုင်းဆိုင်းငံ့ထားမယ်ဆိုရင်တော့တရုတ်ကုမ္ပဏီဘက်ကယင်းနှိမ့်နှံမှုအတိုးငွေတနည်းကိုအမေရိကန်ဒေါ်လာတန်900နှစ်စဉ်ဆုံးရှုံးနေမှာဖြစ်ပါတယ်
မြေဆုံစီမံကိန်းရက်ဆိုင်ဖို့ဒေသခံတွေဒီကနေ့တောင်းဆိုခဲ့တာနဲ့ပတ်သက်ပြီးတော့ရန်ကုန်ခြေစိုက်သတင်းတော့ကုမှုသောပြောသွားတာပါအခုတခါတော့အမေရိကန်ရဲ့မြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုနဲ့ဆိုင်တဲ့သတင်းကိုအလှည့်ဖေးချင်ပါတယ်မြန်မာပေါ်တန်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်လွှတ်တော်ကဘယ်အဆင့်ထိရုပ်သိမ်းမလဲဆိုတာဒေါ်ဆန်းစုကြည်ရဲ့အဆုံးဖြတ်ပေါ်မှာသာမူတည်တယ်လို့မြန်မာရေးကျွမ်းကျင်သူအမေရိကန်ပညာရှင်တဦးကပြောလိုက်ပါတယ်နိုင်ငံတော်တိုင်းမင်္ဂပုတ်ကိုဒေါ်ဆန်းစုကြည်ရဲ့နောက်သတင်းပတ်အတွင်းစတင်မဲ့အမေရိကန်ပြည်ထောင်စုခီးစဉ်အတွင်းတန်ခတ်ပိတ်ဆို့မှုတွေရှော့ချရေးကိစ္စကိုသမ္မတအိုဘားမားအစိုးရနဲ့တမကအမေရိကန်လွှတ်တော်နှစ်ရက်စလုံးရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ရှိနေတာပါမယ်ရင်ကျနိုင်ကအပြည့်စုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
ဆယ်စုနှစ်မကမြန်မာဒီမိုကရေစီရေးကိုအားပေးကူညီလာတဲ့အမေရိကန်လွှတ်တော်နှစ်ရက်လုံးအနေနဲ့မြန်မာဒီမိုကရေစီခေါင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ရဲ့ဥဆောင်မှုကိုတညီတညွတ်ထဲထောက်ခံခဲ့ကြတာပါမြန်မာပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုကိုအဓိကချမှတ်ခဲ့ရတဲ့အကြောင်းရင်းကလည်းဒေါက်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီရေးလှုပ်ရှားမှုပိုးပြီးအားကောင်းလာစေဖို့နဲ့စစ်အစိုးရပေါ်နိုင်ငံတကာဖိအားပေးနိုင်ဖို့ဆိုတဲ့ဦးတည်ချက်ကြောင့်လည်းဖြစ်ပါတယ်။မြန်မာပေါ်တန်ခတ်ပိတ်ဆို့မှုနဲ့ပတ်သက်ရင်လည်းလက်ရှိအာဏာရပါတီကြီးဖြစ်တဲ့ NLD ဘက်ကလည်းအလုံးစုံရုပ်သိမ်းရေးကိုလိုလားပုံမရဘူးလို့တုံ့တက်သူတွေလည်းရှိပါတယ်။မြန်မာပေါ်အမေရိကန်ရဲ့တန်ခတ်အရေးယူမှုတွေကိုရုပ်သိမ်းပေးသင့်မသင့်ဆိုတာဒေါက်တာဆန်းစုကြည်ပေါ်မှာသာမူတည်ကြောင်းမြမအရေးကျွမ်းကျင်သူဝါရှင်တန်အခြေစိုက်အမေရိကန်ပမောက္ခဒေးဗစ်စတိုင်းဘတ်ကတော့သုံးသပ်ပါတယ
် So she has very strong support if she want to get rid of sanctions the easiest way is for her to tell the Congress we don't need the sanctions anymore
အမေရိကန်လွှတ်တော်တစ်ခုလုံးကသူ့ကိုအခိုင်အမာထောက်ခံထားပါတယ်တကယ်လို့တခက်ပိတ်ဆို့မှုကိုရုပ်သိမ်းပေးဖို့ဒေါက်တာဆန်းစုကြည်ကလိုလားတယ်ဆိုရင်သူ့အတွက်အလွယ်ဆုံးနည်းကတော့တန်ခတ်ပိတ်ဆို့မှုဟာမလိုအပ်တော့ဘူးလို့လွှတ်တော်ကပြောလိုက်ရုံပါပဲတကယ်လို့သူကသာအဲ့လိုလုပ်မယ်ဆိုရင်တန်ခတ်ပိတ်ဆို့မှုတော်တော်များများကိုလွှတ်တော်ဘက်ကလည်းပယ်ဖျက်ပေးပါလိမ့်မယ်ဒါပေမဲ့ဒေါက်ဆန်းစုကြည်အဲ့လိုပြောမှလားဆိုတာကမေးခွန်းထုတ်เสียပါဒေါက်ဆန်းစုကြည်ကိုယ်တိုင်ပြောထားတာကတော့တန်ခတ်ပိတ်ဆို့မှုကိုသူလိုလားတယ်ဘာကြောင့်လဲဆိုတော့စစ်တပ်အနေနဲ့သူ့ကိုဆက်ပြီးတော့ထောက်ခံတယ်ဆိုတာတေချာမှုရှိအောင်လို့ဖြစ်တယ်လို့ပြောထားပြီးသားပါ
တေချာတာကတော့အမေရိကန်လွှတ်တော်နှစ်ရလုံးကဒေါက်ဆန်းစုကြည်ကိုအပြည့်အဝထောက်ခံနေတယ်ဆိုတာပဲဖြစ်တယ်လို့ပါမော့ခ်စတိုင်းဘက်ကဆိုပါတယ်။ဒေါက်ဆန်းစုကြည်ဟာသူ့ရဲ့အမေရိကန်နိုင်ငံခီးစဉ်အတွင်းကာကွယ်ရေးဝင်ကြီးအက်ရှ်ကာတာနဲ့လည်းတွေ့ဆုံဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့အခုချိန်ထိအတည်ပြုလို့မရသေးပါဘူး။အခုလိုအမေရိကန်နဲ့မြန်မာစီးရေးဆက်ဆံရေးနဲ့ပတ်သက်လို့ပါမော့ခ်စတိုင်းဘက်သုံးသပ်တာကတော့
I believe in military to military relationships of a non-lethal kind. In other words, training education
နိုင်ငံစီးဆက်ဆံရေးမှာတော့လူကိုသေးသေးနှိုင်လောက်တဲ့ကိစ္စတွေကိုမဟုတ်ပဲသင်တန်းပေးတာပညာတော်သင်တွေလက္ခဏာစတဲ့အစဉ်မျိုးရှိလိမ့်မယ်လို့ကျွန်တော်မြင်ပါတယ်အမေရိကန်စစ်တပ်ဟာအဲ့ဒီဘက်မှာတိတ်ကောင်းပါတယ်အဲ့ဒီလောက်တော့ကျွန်တော်တို့လုပ်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်ဒေါက်ဆက်စစ်ကြီးဘက်ကလည်းဒီအစဉ်မျိုးကိုစိုးရိမ်ဖို့မသင့်ဘူးလို့မြင်ကြောင်းပါမော့ခ်စတိုင်းဘက်ကပြောပါတယ်ဒေါက်ဆက်စစ်ကြီးရဲ့အမေရိကန်ခီးစဉ်နဲ့ပတ်သက်ပြီးတော့လည်းသမ္မတအိုဘားမားအစိုးရအနေနဲ့ဒီမိုကရက်ရော Republican ပါတီကြီးနှစ်ရလုံးနဲ့ညှိနှိုင်းဆောင်ရွက်နေကြောင်းသမရအကြံပေးလည်းဖြစ်အင်ဖြူရောအမျိုးသားလုံခြုံရေးအကြံပေးအရာရှိဘန်ရော့စ်ကပြောပါတယ်စက်တင်ဘာလ14ရက်နေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာသမရအိုဘားမားနဲ့အင်ဖြူရောမှာတွေ့ဆုံပြီးတဲ့နောက်အမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှုရှိတယ်လို့စက်တင်ဘာလ15ရက်နေ့ညနေပိုင်းမှာကျင်းပမယ့်အမေရိကန်အာဆီယံစီးပွားရေးကောင်စီရဲ့ညစာစာပွဲကိုတက်ရောက်ဖို့ရှိပါတယ်ရှင်
မင်းညနေပြောပြတော့ဖြစ်ပါတယ်အခုတခါတော့ဒီကနေ့ကြာရောက်တဲ့ဥဥတ္တမအနေနဲ့ဆိုင်တဲ့တင်းတဲ့ပုတ်ကိုပြောပြချင်ပါတယ်တိုင်းပြည်မှာအဓိကလိုအပ်ချက်ဖြစ်တဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့တိုင်းရင်းသားတွေအားလုံးကိုယ်ကျမကိုပန်တီးခွင့်ရရေးကိုရခိုင်ပြည်သူလူထုနဲ့အတူတိုင်းရင်းသားပြည်သူတရက်လုံးကပူးပေါင်းပါဝင်ဆောင်ရွက်သွားကြဖို့89ချိန်မြောက်ဆရာတော်ဥဥတ္တမအနေမှာရခိုင်အဖွဲ့တွေကတိုက်တွန်းနှိုးဆော်လိုက်ပါတယ်စက်တင်ဘာ9ရက်နေ့မှာကြာရောက်တဲ့89ချိန်မြောက်ဆရာတော်ဥဥတ္တမနှင့်အခမ်းအနားကိုရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းမှာရခိုင်တိုင်းရင်းသားတွေနဲ့အတူပြည်သူလူထုကစီကားတိုက်မိုက်စွာကျင်းပခဲ့ကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ပါတယ်2016ခုနှစ်စက်တင်ဘာလ9ရက်နေ့ဒီကနေ့တောက်ကြနေမှာကြာရောက်တဲ့89ကျင်းကြောင့်ဆရာတော်ဦးဥတ္တမနေအောင်မေအမှတ်တရဂုံပြုအခမ်းအနားကိုရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားလူမျိုးရေးရာဝင်ကြီးဌာနဝင်ကြီးကကြီးမှုပြီးရခိုင်လူမှုအသင်းဖွဲ့တွေကဦးဥတ္တမနေအခမ်းအနားကျင်းပရေးဗဟိုကော်မတီကိုဖွဲ့စည်းပြီးစီစဉ်ကျင်းပခဲ့ပါတယ်ဒီအခမ်းအနားကိုရခိုင်တိုင်းရင်းသားတွေနဲ့ပြည်သူလူထုတွေစုပေါင်းပြီးတော့ဂုံပြုတက်ရောက်ခဲ့ကြပါတယ်ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်မြို့ကရခိုင်ပြည်နယ်ဓမ္မရုံမှာတန်ဃာတော်28ပါးကိုပင့်ဖိတ်ပြီးဆရာတော်ဦးဥတ္တမကိုရည်စူးပြီးတော့စွန့်ကပ်အမျှပေးဝေခဲ့တယ်လို့နေ့လယ်ပိုင်းမှာတော့ရွှေဂုံဘုရားတောင်ပတ်မုံဦးဥတ္တမဗန်းကျင်မှာ89ကျင်းမြောက်ဦးဥတ္တမနေအခမ်းအနားကိုစီကားတိုက်မြိုက်စွာကျင်းပခဲ့ပါတယ်မြန်မာနိုင်ငံရဲ့အဓိကလိုအပ်ချက်ဖြစ်တဲ့အမျိုးသားပြန်လည်တင်မြင်ရေးနဲ့တိုင်းရင်းသားတွေရဲ့ကိုယ်ကျမကိုယ်ဖန်တီးခွင့်အတွက်ပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်သွားကြဖို့ဦးဥတ္တမနေမှာပြည်သူကိုတိုက်တွန်းနှိုးဆော်တဲ့တဝန်လွာပေးဖို့တိုက်တွန်းကြောင်းရခိုင်မျိုးသားကိုယ်ရဲ့ဥက္ကဋ္ဌဦးတင်ထူအောင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီခန္ဓာမှာကျွန်တော်အဓိကပေးချင်တာကတော့ဆရာတော်ဦးဥဒမရဲ့အပေါ်နော်ဂုံသိက္ခာတူရပိဆိုင်မှုအနိနာခံသူတော်ရမြန်မာလူလိုက်ရင်းနဲ့ပတ်သက်ပြီးတော့ဒီမျိုးစင်းချပြီးတော့ဒီမျက်စိဖွင့်ခဲ့တဲ့အရာတွေဟာကျွန်တော်တို့ဒီအရာတွေပြန်လည်ပြီးပေါ်ထုတ်တယ်ဒီအရာတွေပြန်ပြီးတော့သတိရအောင်မိတယ်ဒီအရာတွေကိုကျွန်တော်တို့ပြန်ပြီးတော့နိုင်ငံနောက်သားတွေသိအောင်တန်ဖိုးထားတဲ့အောင်တော့ကျွန်တော်တို့ကြိုးဆောင်လာတဲ့ယဉ်ကျေးမှုတရက်ဟာကျွန်တော်တို့နိုင်ငံသားအားလုံးရဲ့ပေါ်နော်ဒါတန်ဖိုးထားမယ့်အရာတွေဖြစ်တယ်ဒီအရာတွေပေါ်ထုတ်ခြင်းအပြင်ပြည့်စုံပါမှလည်းကျွန်တော်တို့လူအချက်တွေလူအမှုတွေကြောက်ဆုံးနေတဲ့ပေါ်နော်ဘုံသိက္ခာတွေပြန်လည်ရယူနှိမ့်တင်ခြင်းဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ယူဆရပေါ်နော်ဒီဥဒ္ဓမအခမ်းအနားကနေပြီးတော့ကျွန်တော်တို့ပြန်လည်တိုင်းရင်းသားတွေရောကျွန်တော်တို့မြန်မာနိုင်ငံလူမြန်မာနိုင်ငံသားတွေအားလုံးပေါ်နော်ကျွန်တော်တို့ဒီအဓိကလူအချက်ဖြစ်တဲ့မျိုးသားပြန်လည်ပြည်နယ်ရေးနောက်ပြီးတိုင်းရင်းသားတွေရဲ့ကိုယ်ပိုင်ကမှကိုဖန်တီးခွင့်ပေါ်နော်ဒါတွေဆက်လက်ရရှိဖို့လည်းကျွန်တော်အားလုံးပေါ်နော်လက်တွဲဆောင်ရွက်သွားကြပါလို့အဓိကပြည်သူလူထုတွေကပြောကြနေတာပေါ့
ရခိုင်တဟာရအတင်ရန်ကုန်ရဲ့ဥက္ကဋ္ဌဦးလာမောင်သိန်းကလည်းအခုလိုမျိုးလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့ဆရာတော်ဦးဥတ္တမကိုရည်စူးဂုံပြုပြီး89ကျင်းမြောက်အခမ်းအနားကိုတမိုင်းမဖောက်ဖျက်ပဲမျိုးဆက်တစ်တွေကအမတ်တရဂုံပြုအလေးဂါရဝပြုတဲ့အပေါ်ဝမ်းသာဂုဏ်ယူကြောင်းပြောပါတယ
်ဆရာတော်ဦးဥတ္တမရဲ့စက်မှတ်ထားတဲ့နေရာကိုပြန်ပြီးတော့ရတယ်ပြင်တခန့်တနနဲ့ကျင်းပနိုင်တဲ့ပုံမှာအများကြီးကိုကျွန်တော်တို့ရခိုင်လူထုကိုစားရောကျွန်တော်တို့အသင်းအဖွဲ့အနေနဲ့အများကြီးကိုတကယ်ကိုကိုယ့်ရဲ့ဆရာတော်ကြီးတပတ်ကိုဒီလိုခန့်ခန့်နနကိုယ်ကျင်းပနိုင်တဲ့အတွက်ပေါ်အများကြီးကိုဝမ်းမြောက်ဝမ်းသာပြင်ပေးပါတယ်ခင်ဗျာ
ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့အစိုးရတဲ့လက်ထက်မှာလည်းတိုင်းရင်းသားလူမျိုးတွေလိုလားတောင်းတတဲ့ဒန်းသူညီများအခွင့်အရေးရရှိရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးအတွက်အားလုံးကဝိုင်းဝန်းညှိနှိုင်းအပြေရှားသွားဖို့အရေးကြီးတယ်ဆိုတော့ကိုလည်းရခိုင်မျိုးသားကိုရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်ဆိုရတဲ့ကဒီအရင်ဆိုရရဲ့ပေါ့နော်ဒီမှာခက်ခဲမှုလွဲချော်မှုတွေနဲ့ရင်ဆိုင်နေရတယ်နောက်ပြီးသူတို့ကိုယ်နိုင်လဲတဲ့မျိုးနဲ့ဆွတ်ဆောင်ရေးနဲ့ဆွတ်ဆောင်မှုပိုင်းကလိုအပ်ချက်တွေလိုအပ်မှုတွေအများကြီးရှိနေတာကျွန်တော်တို့သိရတယ်အဲ့တော့ဒီဆွတ်ဆောင်ရေးနဲ့ဆွတ်ဆောင်မှုလိုအပ်ချက်တွေကိုကျွန်တော်ဖြည့်ဆည်းဖို့အတွက်နောက်ပြီးကျန်တဲ့နေရာတွေမှာလည်းတိုင်းရင်းသားတွေဆန္ဒတွေတိုင်းရင်းသားတွေပိုင်းတွေကိုနားထောင်ဖို့လိုတယ်ကျွန်တော်အဓိကပြောချင်တယ
်မြမလွတ်လပ်ရေးရယူခဲ့တဲ့သမိုင်းဖြစ်စဉ်မှာဆရာတော်ဦးဥတ္တမရဲ့ရွရွချွန်ချွန်တတိအပြင်းနဲ့နေချက်ကိုတော်လှန်ခဲ့တဲ့သမိုင်းအလုတ်ကျန်းတဲ့ထောင်နဲ့အချိန်ချင်းကြခံရပေမဲ့တော်လှန်ရေးမှာမတွန့်ဆုတ်ခဲ့တဲ့ဆရာတော်ရဲ့ကျေးဇူးတရားကိုပြန်လည်သတိရအောင်မိပြီးတော့နောင်လာနောင်သားတွေဘက်ကဆရာတော်ကိုအခုလိုမျိုးဂုဏ်ပြုတယ်လို့အနာဂတ်မျိုးဆက်တစ်တွေအနေနဲ့လည်းဆရာတော်ဖြစ်စေခြင်းနဲ့အတိုင်းအနာဂတ်မြန်မာနိုင်ငံကိုတည်ဆောက်သွားဖို့အရေးကြီးတယ်လို့ဦးဥတ္တမနေအခမ်းအနားမှာအဖွဲ့အစည်းအသီးသီးကတော်ဝန်လွှာတွေပေးဖို့နှိုးဆော်တိုက်တွန်းခဲ့ကြပါတယ်ဆရာတော်ဦးဥတ္တမအတွက်ရခိုင်လူငယ်တွေကဂုဏ်ပြုရတုတချင်းနေနဲ့ဂုဏ်ပြုဖျော်ဖြေခဲ့ကြတယ်လို့ရခိုင်နိုင်ငံရေးပါတီတွေရခိုင်ကျောင်းသားတပ်မကရခိုင်သားရဲနာရီလူမှုရေးအသင်းအဖွဲ့ရခိုင်စာပေနဲ့ယဉ်ကျေးမှုစတဲ့အသင်းအဖွဲ့တွေနဲ့88မျိုးဆက်အဖွဲ့ကလည်းတန်းကြွေပန်းချင်းနေနဲ့အမှတ်တရဂုဏ်ပြုခဲ့ပါတယ်ဆရာတော်ဦးဥတ္တမနေအခမ်းအနားကိုစစ်တွေကြောက်ဖြူစားတဲ့ရခိုင်ပြည်နယ်တဝမ်းလုံးမှာလည်းအောက်မေ့ဘွယ်အခမ်းအနားတွေကိုကျင်းပခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရကဦးဆောင်ပြီးစွန့်စက်ကလှူဒန်းတာဦးဥတ္တမရုပ်ထုရှင်မှာပန်းကြွေချအလေးဂါရဝပြုတာတွေပြုလုပ်ခဲ့ပါတယ်ဆရာတော်ဦးဥတ္တမပြန်လည်တော်မူခဲ့တဲ့စက်တင်ဘာလ9ရက်နေ့ကနေစလို့ဦးဥတ္တမနေအဖြစ်သတ်မှတ်ပြီးကျင်းပလာခဲ့တာအခုဆိုရင်တော့89ကျင်းမြောက်ရှိလာပြီဖြစ်ပါတယ်ရှင
်မဆုမပြောပြသွားတာပါအခုတစ်ခါတော့အမေရိကန်နိုင်ငံဘက်ကသတင်းတစ်ပုဒ်ကိုအလဲပေးခြင်းပါတယ်September 17ရက်နေ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီး15နှစ်အကြာအချိန်မှာမန်ဟတ္တန်အောက်ပိုင်းရပ်ကွက်တဖန်ပြန်ပြီးရှင်သန်အသက်ဝင်လာတာကိုညီရောက်မျိုးကန်တွေမျက်မြင်တွေ့နေကြရပါတယ်။ဒါပေမဲ့လည်းအဆောက်အုံတွေပြန်ဆောက်ပြီးတဲ့အချိန်တော်ကြာထိအောင်ပြန်လည်ထူထောင်မှုတွေလုပ်ကြအောင်ပါ။ဒီမျိုးဟာလုံခြုံပြီလို့မျိုးကန်တွေနဲ့ခီးသွားတွေကအခုတော့ပြောနိုင်ပေမဲ့လည်း September 17ရက်အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းမှာသူတို့ရဲ့နေစဉ်ဘဝအပေါ်အမြင်တွေကအပီးတိုင်ပြောင်းလဲသွားခဲ့တာလဲအမှန်ပါ VOA သတင်းတောက် Ramon Taylor ရဲ့သတင်းကိုမတ်ဤတန့်စင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အကြမ်းဖက်တိုက်ခိုက်မှုမတိုင်မီက Twin Towers မူးမြို့တိုင်တစ်ခုတွဲပြီးရှိနေခဲ့တဲ့နေရာမှာအခုတော့ One World Trade Center ကိုတည်ဆောက်ထားပါတယ် ပျက်စီးသွားတဲ့နှစ်ခုတိုက်ထက်တောင်မြင်တဲ့ဒီ One World Trade Center ဟာမြို့ရဲ့ပြန်လည်ရှင်သန်မှုနဲ့အင်အားကိုပြနေပါဗျ။ဒီလိုကြေကွဲပွေရာဖြစ်ရပေါ်ပြန်လည်ကူစားမှုတွေလှုပ်ဆောင်နေရပေမဲ့ဒီမြို့ရောကဘာကြီးပါအရင်ကလိုတော့ပြန်မဖြစ်နိုင်တော့ဘူးဆိုတာမြို့ကန်တွေရောခီးသွားတွေကပြောကြပါတယ
်။အခုအချိန်ကစက်တင်ဘာ17ရက်အကြမ်းဖက်ဖြစ်ချိန်ကထပ်တောင်ပိုပြီးမလုံခြုံဘူးလို့ကျွန်တော်ထင်ပါတယ်။ကဘာကြီးကပိုတော့ဆိုးလာနေပါပြီ
။ Wherever I go I feel safe however
ကျွန်တော်ဘယ်သွားသွားတော့လုံခြုံတယ်လို့ခံစားရပါတယ်။စိတ်မကောင်းစရာကတော့ဒီလိုဖြစ်ရမျိုးတွေဟာဘယ်လိုနေရာမျိုးမှမဆိုဖြစ်နိုင်နေတာပါ
2000ခုနှစ်ကဖြစ်ပွားခဲ့တဲ့ဒီအကြမ်းဖက်မှုဟာဒီကမ္ဘာလုံးကိုဘလို့ထိခိုက်တက်ရောက်သွားတဲ့ဆိုတာကိုစက်တင်ဘာ17အကြမ်းဖက်မှုအထိမ့်မှတ်ပြတိုင်းမှာလေးလာနိုင်ပါတယ်။ဒါပြင်ဒီပြတိုင်းမှာဖြစ်ရဆိုးရဲ့ဝန်ထဲကြေကွဲမှုနဲ့ပြန်လည်ကူစားမှုတွေကိုလည်းတွေ့မြင်ကြရမှာပါ။စက်တင်ဘာ17အကြမ်းဖက်တိုက်ခိုက်မှုကြောင့်ပြိုကျသွားတဲ့နေရာ Ground Zero ဟာအခုဘလို့အခြေအနေဖြစ်လာတဲ့ဆိုတာကိုသက်သေမြင်ကြရမှာပါလို့ပြတိုင်းဒါရိုက်တာ Alice Greenwald ကအခုလိုပြောပြပါဗျာ။
You have magnificent new towers.
ဒီနေရာမှာအခုဆိုခန်းညားလာတဲ့တိုက်မြင့်တွေရှိလာပါပြီ။တတိယမြောက်တိုက်လဲဆောက်လဲစားပါ။တိုက်တွေရဲ့အလဲကောင်းမှာခန်းညားတဲ့အချိန်မှနေရာထားထားပြီးတော့ဆက်သွဲသွားလာရေးလဲချုံမင်အောင်လှုပ်ထားပေးနိုင်ပါပြီ။ဒါကြောင့်ဒီနေရာဟာအခုတော့အကြမ်းဖက်မှုနဲ့အဲ့ဒီမှာအသက်ဆုံးရှုံးသွားတဲ့သူတွေကိုမမေ့ရအဖြစ်အထိတ်မှပြုထားပါတယ်။
အထိမ်းအမှတ်ဖြစ်ဆောက်တဲ့နောက်ဆုံးမြောက်တိုက်ကြီးအပီးတိုင်ပြီးစီးသွားပြီဆိုရင်တော့မှပြန်လည်တည်ဆောက်မှုတွေကတော့ဆက်လုပ်နေရအောင်ပါ2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအဖြစ်ပြက်ပေါ်ကိုနယူးယောက်မြို့ကဘသူကမဆိုမေးလိုက်ရင်အတိတ်ကပုံရိပ်ဆိုးကြီးကသူတို့ကိုကြီးစိုးနေစေဖြစ်တာကိုခံစားမိကြမှာပါ
There were people who
အဲ့ဒီနေ့ကတိုက်ခိုက်ခံရတဲ့နေရာဝန်းကျင်မှာအလုပ်လုပ်ရတဲ့သူတွေကတကူလုံးနေရန်ကကွာကြလာတဲ့ပလတ်စတာတွေနဲ့လူပြီးတော့ကိုယ်ကလေးတွေကိုကျောင်းကနေလာကြိုခဲ့ကြရတာပ
ါ I remember the smells.
ကျွန်တော်မမှီသေးတယ်ဒီအကြမ်းဖက်မှုဖြစ်ပြီးရပိုင်းလောက်မှာကျွန်တော်မြေရောက်ရထားတွေစီးရင်အနံစိုးတစ်မျိုးရတယ်အဲ့ဒါတကယ်တော့ကုံစုံဆိုင်တွေပိတ်ထားရလို့ဆိုင်တွေကအစားတောက်တွေပုတ်တိုးတဲ့အနံဖြစ်နေတာပါဒီနံစိုးတွေဟာတည်တော့တဲ့အလောင်းတွေရဲ့အပုပ်နက်များလားလို့ဘသူမဆိုတွေးမိမှာပ
ါညူယောက်မြို့ကန်တွေကကိုယ့်အတွင်းနဲ့ကိုယ်စိုးရိမ်မှုတွေကိုစီရှိနေပေမဲ့လည်းခုချိန်မှာတော့ဒီမြို့ရဲ့အစိုးဆုံးအချိန်ကိုမြို့နဲ့အတူဖြတ်ကျော်လာနိုင်ခဲ့တာပါရှင်
မအီတန်စင်ပြောသွားတာဖြစ်ပါတယ် VOA ကနေမြန်မာဘာသာစီစဉ်တွေကိုညနေ9:00နာရီထိဆက်ပြီးတော့ကြီးညာပေးနေပါတယ်အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကဖောက်ကဲရီနျူကလ িয়ার စမ်းသတ်တဲ့နေရာအနီးမှာတောက်ကြာနေကဖြစ်ပွားခဲ့တဲ့ပြင်းအား 5.3 အဆင့်ရှိတဲ့ငလျင်ဟာနျူကလ িয়ার စမ်းသတ်မှုအရှိန်ကြောင့်ဖြစ်ပွားခဲ့တာလို့မြောက်ကိုရီးယားကအတည်ပြုပါရယ်အမေရိကန်ဘူမိဗေဒတိုင်းထွာရေးနဲ့ဥရောပအေဂျင်စီတွေကတောက်ကြာနေကိုရီးယားဒေသစံတော်ချိန်မနက် 9:00 ခွဲမှာငလျင်လှုပ်သွားတာကိုသိရှိလိုက်တာပါဖောက်ကွဲမှုကြောင့်ငလျင်လှုပ်သွားတာဖြစ်နိုင်တယ်ဆိုပြီးတော့တရုတ်ငလျင်ကွန်ရက်ဌာနကပြောပါရယ်ခုအခါနျူကလ িয়ার ထိပ်ဖို့အသေးစားတွေကိုဒုံးကျည်အမျိုးအစားပေါင်းစုံမှအသုံးပြုနိုင်ပြီဖြစ်တဲ့နျူကလ িয়ার လက်နက်တွေကိုမြောက်ကိုရီးယားကအောင်မြင်မြင်ဆက်သက်ခဲ့တာဖြစ်တယ်လို့နျူကလ িয়ার လက်နက်ထိပ်ဖို့သုတေသနဌာနရဲ့ကြေညာချက်ကိုမြောက်ကိုရီးယားနိုင်ငံပိုင်ရုပ်မြင်သားကြားဌာန KCNA ကဖတ်ကြားသွားပါတယ်မြောက်ကိုရီးယားရဲ့မဟာဗျူဟာကျနျူကလ িয়ার စမ်းသပ်မှုတွေအပေါ်ဆန့်ကျင်နေတဲ့အမေရိကန်နဲ့ရံဖက်နိုင်ငံတွေကနေတန်ခတ်ပိတ်ဆို့မှုတွေလုပ်မယ်ဆိုတဲ့ချိန်ချောင်းမှုတွေကိုတုံ့ပြန်တဲ့လောက်ရတစိမ့်တပိုင်းအဖြစ်အခုလိုနျူကလ িয়ার ထိပ်ဖို့စမ်းသပ်ဖောက်ကွဲတာဖြစ်တယ်လို့ KCNA သတင်းကြေညာသူကဖတ်ကြားသွားပါတယ်ဆီးရီးယားနိုင်ငံအပြစ်ခတ်ရစဲရေးနဲ့ပတ်သက်လို့အရေးကြီးတဲ့သဘောတူညီချက်ရမယ်ဆိုတဲ့မျှော်လင့်ချက်ဟာမရေရာဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry နဲ့အတူလိုက်ပါသွားတဲ့အမေရိကန်သံတမန်တွေကပြောပါရယ်နိုင်ငံခြားရေး John Kerry ဟာရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov နဲ့ဆီးရီးယားနဲ့ပတ်သက်လို့နောက်တစ်ကြိမ်ဆွေးနွေးဖို့ရှိနေတာပါဒါပေမဲ့ပုတ်ထူးအနေနဲ့ကြာရပရင်းနေတွေက Mr. Lavrov နဲ့၄ကြိမ်ထက်မနည်းတယ်လီဖုန်းဆက်စကားပြောခဲ့တဲ့ဝန်ကြီး Kerry ကတော့ဒီကနေ့ဆွစ်ဇာလန်နိုင်ငံမှာစတင်မဲ့တရက်မကကြာနိုင်တဲ့နောက်တစ်ကြိမ်ညှိနှိုင်းဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့အကောင်းမြင်မျှော်လင့်ချပါရယ်ရက်အတန်းကြာညှိနှိုင်းဆွေးနွေးနေရတဲ့အထက်အကြောင်းရပ်တွေဟာအကောင့်ထဲဖော်ရင်းနှီးနာဆိုင်ရာကိစ္စရပ်တွေဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်အထက်အချက်တခုကတော့အလက်ပိုမြို့ကိုပြန်ပြီးသိမ်းယူလာရမလို့ဖို့ဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးကယ်ရီနဲ့အတူလေးရမောပါတော်တဲ့နိုင်ငံခြားရေးဌာနအရာရှိသူကသတင်းထောက်တွေကိုပြောပါရယ
်သတင်းကြေညာကိုနားလောင်ချင်ညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လို့ရမှုကမဆုမဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Thwaite ဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ 9:00 ထိ line to meter 16 19နဲ့25ရုပ်ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
Thank you.
This program has come to you from the Voice of America, Washington.